ထိုင်းနိုင်ငံမှာပြီးခဲ့တဲ့လရုံကကျင်းပခဲ့တဲ့ထွေထွေရွေးကောက်ပွဲတွေဟာနိုင်ငံတော်ဝန်တနည်းနဲ့မှကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမဟုတ်တဲ့အတွက်ဖွဲ့စည်းပုံဥပဒေနဲ့ဆန့်ကျင်နေတာမို့တရားမဝင်ဘူးလို့နိုင်ငံရဲ့ဖွဲ့စည်းပုံတရားရုံးကဆုံးဖြတ်လိုက်ပါတယ်။ဒီကနေ့ဆုံးဖြတ်ချက်ကြောင့်ဝင်ကြီးချုပ်ယင်းလက်ရှင်နာဝတ်နဲ့သူ့ရဲ့အိမ်ဆောင်အစိုးရရဲ့အစိုးရအသစ်ဖွဲ့နိုင်ဖို့အထောက်အမှုတွေဟာထပ်ပြီးတော့နှောင့်နှေးသွားစေခဲ့ပါတယ်။ February 2ရက်နေ့ကကျင်းပတဲ့ဒီရွေးကောက်ပွဲတွေမှာအစိုးရဆန့်ကျင်သူတွေရဲ့တားဆီးနှောက်ယှက်မှုတွေကြောင့်တချို့ဒေသတွေမှာမဲပေးပွဲပြတ်ခဲ့ပါတယ်။ဒါကြောင့်လွှတ်တော်တွေမှာလွှတ်တော်စည်းဝေးပွဲကျင်းပနိုင်ဖို့နဲ့ဝင်ကြီးချုပ်ကိုရွေးချယ်နိုင်ဖို့လိုအပ်တဲ့အမတ်နေရာ65ရာခိုင်နှုန်းမပြည့်မီခဲ့ပါဘူး။ရွေးကောက်ပွဲအသစ်ကိုဘယ်တော့ထပ်ကျင်းပမယ်ဆိုတာကိုတော့အခုချိန်ထိအစိုးရကဘာမှမပြောသေးပါဘူးရှင်။